COVID-19 ရေပေါ်ကာလမှာပိတ်ထားတဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြဝတီမြို့ကြားကုန်သွယ်ရေးလေကိတ်တွေကိုဒီကနေ့ပဲထိုင်းနိုင်ငံဘက်ကပြန်ဖွင့်ပေးလိုက်ပြီမဲ့မြန်မာနိုင်ငံဘက်ကတော့ဇူလိုင်လကုန်ထိပိတ်ထားတဲ့အတွက်အခက်အခဲတွေကြုံနေရတဲ့အကြောင်းတင်ဆက်ပေးလိုပါရစေ။ကျမအေးပါပါ။ ထိုင်းနိုင်ငံတက္ကရာမဲဆောက်မြို့မှာဇူလိုင်လ3ရက်နေ့မှာကျင်းပခဲ့တဲ့နေဆက်ကုန်သွယ်ရေးနဲ့ကိုဗစ်-19ကပ်ရောဂါထိန်းချုပ်မှုဆိုင်ရာအစည်းအဝေးကနေလေကိတ်တွေပြန်ဖွင့်ဖို့အတွက်ဆုံးဖြတ်လိုက်ပြီးတဲ့နောက်ဒီကနေ့မှာပဲပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံဘက်ကတော့ကပ်ရောဂါကာလကန့်သတ်တဲ့အနေနဲ့စက်ပိတ်ထားအောင်မှာဖြစ်ကြောင်းကရင်ပြည်နယ်မြဝတီ ရှိတယ်ဒါပေမဲ့ကျွန်တော်တို့ကတော့19ရက်3လ2020ရာစပြီးတော့ဒီကတော့ကြည့်ရတော့ဟိုကိုဗစ်ကာလမှာပိတ်ခဲ့တာပေါ့မှာ
ဟုတ်ကဲ့ဟုတ်ကဲ့
ကိုယ်လေးပိတ်ထားတယ်လက်ရှိကျွန်တော်တို့ဒီမြက်အဲကုသညောင်းဝတ်ခုရောဒီမြက်အဲဒေတာတွေရောအားလုံးကကျွန်တော်တို့ကနိုင်ငံတော်ရဲ့ပညာကျေးရာဆိုရင်38လောက်ကြီးပြညာထားတာမှာ
နိုင်
ငံတကာဝင်ထွက်ပေါက်နေတဲ့မြက်တွေအဲဆက်တယ်သွားလာခွင့်ကမရသေးဘူးဖြစ်နေမရသေးတော့ကျွန်တော်တို့ကကရုတွေပြန်ဖွင့်လို့မရလေဖြစ်နေမှာဒီကရုတွေမှာပုံရဲ့ဆက်လေရဲ့သွားလာခြင်းဟာဘလို့တဲ့ဟိုကတ်မချက်ဖြစ်နေအောင်မှာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဆိုအဲ့ဒါမရသေးဘူးပေါ့ဒီကိုဗစ်ကာလကိုလုံနိုင်ပြီးကျွန်တော်ချစ်ချစ်တရားမှတ်တဲ့ဖွင့်နိုင်ပြီးဆိုတော့ကရုတွေတော့ပြန်ပြီးလက်တန်းကိုရလာမှာပါခင်ဗျာဟုတ
်ဂျပန်နိုင်ငံကနေလာတဲ့တပတ်ရက်ကားတွေကိုကုန်သွယ်နေကြိတ်တွေကနေမြန်မာနိုင်ငံဘက်ကိုတင်ပို့နေတဲ့ကုန်သည်တဦးကတော့နှစ်ဖက်လုံးကတပြိုင်တည်းမဖွင့်လာကြအောင်ထိခိုက်မှုတွေရှိနေတယ်ဆိုပြီးပြောပါတယ်လီလာနီဘာနေဆက်တွေပိတ်ထားတာကြောင့်အလုသမားတွေလည်းအခက်အခဲကြုံနေရတယ်လို့လည်းပြောပြပါတယ်
ကျွန်တော်တို့ဗမာပြည်ဘက်ကမှားထားတဲ့လူတွေကအခုကားလုံချင်းရတဲ့လူတွေကကားရလို့ညညာစောင့်နေရလာနေနဲ့တာပြီးဆိုတော့အခုချိန်ရမြို့မှာကားရမှဆိုတော့လုံးဝဘိုင်းကြီးမချုံဆိုရင်လည်းမြောက်ဒီထိရောက်လာပြီးတော့ကားယူဖို့ဆင်းနေလာစောင့်နေတဲ့လူတွေရှိသလိုဒီလိုကနေစောင့်နေတဲ့လူတွေရှိတာငွေတွေလွှဲပြီးတော့ဟုတ်လားနိုင်ငံခြားကနေပြီးတော့ဒီမှာပါကီတွေကကားလာရောင်းပြီးတော့သူတို့ကတော့ပတ်စံတော့ရသွားလိမ့်မယ်ဒါပေမဲ့ကျွန်တော်ဗမာပြည်ဘက်ကကုန်တယ်တွေနဲ့ကားမာတဲ့ကုန်တွေရောင်းဝယ်ရောင်းလုပ်တဲ့ကုန်တွေပွဲစားလုပ်တဲ့လူတွေကဒါအဲနည်းနည်းအသိရမယ့်အပိုင်းတွေပေါ့ပြောတဲ့တော့ဟိုစကားတွေပြောရတော့မယ်အချင်းတွေဒီမှာကိုထင်တယ်လို့မသိလာတဲ့အခါကျတော့ခရဲရိုက်ကုန်တာပေါ့ရှိတယ်မှာကုန်တွေကညလုပ်သမားတွေရှိတယ်ရှိတယ်လူတန်းသားကျတော့အခုချိန်မှာတော့ဒါစီးပွားရေးကြီးပေါ့
စ
ာဝန်ကြီးတွေဒီမှာကဏ္ဍတွေမှာလုံဆောင်နေပြီးတော့ဒါတော့ခရဲပေါ့
တက်ခရိုင်မဲဆောက်တဆောင်ရံမဲလက်မဖွဖရမြို့နယ်အတွင်းတောင်ရင်းမြစ်ကြောင်းတလျှောက်မှာရှိနေတဲ့ထိုင်းနိုင်ငံကနေဇက်ဂိတ်33ဂိတ်ကိုတပတ်ကို9ရက်ဖွင့်ပေးမှာဖြစ်ပြီးမနေ့9နာရီကနေညနေ6နာရီအထိဒီကနေ့ကနေစပြီးပြန်ဖွင့်ပေးလိုက်တာပါမြန်မာဘက်ကတော့ချစ်ချည်တရားနှစ်ကနေနှစ်နိုင်ငံကုန်စည်တွေကိုတင်ပို့နိုင်တာကြောင့်လောလောဆယ်မှာတောင်ရင်းမြစ်ကနေဂိတ်တွေကိုစက်ပိတ်ထားဖို့ဆုံးဖြတ်ခဲ့တာလို့လည်းတာဝန်ရှိသူတွေကပြောပါတယ်ကျမမအေးမှာထိုင်းမြန်မာနေဇက်ကနေသတင်းပေးပို့နေတာပါ